စကိုင်းတိုင်းဒေသကြီးတဲ့ကတပရင်ခင်ဦးမြို့နယ်ကကြေးရွာတွေပေါ်မှာစစ်ကောင်စီကလေကြောင်းနဲ့တိုက်ခိုက်ခဲ့ပါတယ်။အဲ့ဒီနေရာတွေမှာတိုက်ပွဲမရှိဘဲပြစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကဏီမြို့နယ်ချင်းတွင်းမြစ်ဘေးကကြေးရွာကိုလည်းနယ်မြေရှင်းလင်းနေတဲ့အတွက်ဒေသခံတွေတင်းရှောင်နေကြပါတယ်။စကိုင်းတိုင်းကဒီလိုအခြေအနေတွေကြောင့်ရန်ကုန်ကပြည်ပို့လာတဲ့သတင်းကိုတော့မသိငီထိုက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
စကိုင်းတိုင်းဒေသကြီးတပရင်းမြို့နယ်တဲကညောင်ပထိုးနဲ့မအုံးရွာတွေအပေါ်ဇူလိုင်လ18ရက်နေ့တနင်္လာနေ့မနက်ပိုင်းမှာစစ်ကောင်စီကလေးချောင်းကနေပြစ်ခတ်တိုက်ခိုက်ပါတယ်။တိုက်ပွဲဖြစ်တာမရှိဘဲရဟတ်ရင်နဲ့10မိနစ်လောက်ပြစ်ခတ်ပြီးပြန်လည်ထွက်ခွာသွားတာလို့ဒေသခံတဦးကပြောပါတယ
်။ဒီပရင်းမှာဒီတာကညောင်ပထိုးနဲ့မအုံးရွာနဲ့ညောင်ပထိုးရွာနဲ့မအုံးရွာပြစ်တာကတော့လေရင်နဲ့ဝင်ပြစ်တာပဲဂျာယဝါအမိုင်းတာဒီဖိုင်းနဲ့ဝင်ပြစ်တာခမိုင်းနေ7မိနစ်ဝင်နေတော့တော့ကြာတယ်။ဒီကဤသူဒုက္ခပြင်းရဲ့စစ်တက်ဆိုတော့ဤသူတွေအစုံစုံမြင်နေတဲ့ဒီဝင်ပြစ်တာပေါ့။ဟာဘယ်လိုမှဘာတိုက်ဝဲမှရှိဘူးဒီတိုင်းပဲဘလိုင်းဝင်ပြစ်သွားတာ။ပြန်ရောပြန်ရပါပြီ။သူကစစ်ကြောင်းမရှိတော့ကြတော့ဝင်ထွက်သွားတော့ဒီဝင်ပြစ်နေတော့တော့ပြန်ကြွားကြပေါ့။ဒီဝင်ထွက်သွားတော့ပြန်ကတ်ရပါစစ်ကြောင်းမရှိတော့ကြတော
့စစ်ကောင်စီကလေးချောင်းကတက်ခိုက်တာကြောင့်မြောင်ပထိုးကြီးရွာသားတချို့ထိခိုက်ဒဏ်ရာရတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ဇူလိုင်လ14ရက်နေ့ကစကိုင်းတိုင်းဒေသကြီးတပရင်အရှိချမ်းကကြေးရွာတွေဖြစ်တဲ့နမရင်ကြီးညောင်လှစတဲ့ရွာတွေအပေါ်စစ်ကောင်စီကလေးချောင်းကနေပစ်ခတ်ခဲ့တာကြောင့်လဲဒေသခံကြေးရွာသားတချို့သေဆုံးတာတွေရှိခဲ့သလိုတောင်းနေချီတဲ့ရွာသားတွေဘေးလွရာထွက်ပြေးပုန်းခိုနေကြရပါတယ်။လက်ရှိအချိန်မှာတပရင်မြို့နယ်တဲကကြေးရွာတွေကိုစစ်ကောင်စီကမြေပြင်ကနေစစ်ကြောင်းနှစ်ကြောင်းနဲ့ထိုးစစ်ဆင်နေပြီးဝိဟင်ကနေပါအင်အားဖြည့်တင်းနေမြရှင်းလင်းတာတွေလုပ်နေတာပါအလားတူပဲရေဦးမြို့နယ်နဲ့ပင်စိမ်းမင်းချေးရွာကိုလည်းစစ်ကောင်စီကဇူလိုင်18ရက်မနက်ပိုင်းမှာလေးချောင်းကနေပစ်ခတ်တာတွေလုပ်ပါတယ်ဒါအပြင်ခင်ဦးမြို့နယ်အပိုင်းဒဲကဖြစ်တဲ့မုံလရှားတော်ငယုံကြီးချေးရွာတွေကိုလည်းလေးချောင်းကနေစစ်သားတွေချပြီးနေမြရှင်းလင်းတာတွေလုပ်တယ်လို့ဒေသခံတဦးကအခုလိုပြောပါတယ
်ပင်စိမ်းမင်းရောပင်စိမ်းမင်းရောဆောက်ပင်စိမ်းမင်းရောရေဦးမြို့နယ်တယ်ဒီနေ့ရောစပြောင်းငုံလာပြီးတော့သူအပေါ်နေပြီးတော့ဆက်လက်နေကြည့်ရတော့ပြစ်ခတ်တော့ပေါ့။ရောဒီရောလုံးပတ်ပတ်လေကိုပြစ်ခတ်တော့ဒီကောင်းလေးလာမှဆိုတဲ့တရင်ကလည်းကြားစားတော့ကျတော့ရှောင်းပေးနေရတယ်ရောပဲဒီတိုင်းပဲပေါ်ဆက်လက်နေကြည့်နေပြစ်ခတ်ပြီးတော့ပြစ်ခတ်တော့ကျတော့ဒီလိုလေးရတော့တရားမှဆက်ကြည့်ရမှာဖြစ်တယ်။ဒီနီးမောက်ဒီရတဲ့ဒီရတော့ဆက်လာတယ်ပေါ့။ဒီရတဲ့ဒီရကျတော့ကျွန်တော်ကြည့်လို့ရတယ်ရောဆက်ပြီးပြစ်လေမောင်နေပြီးတော့လူ30တာပေါ့အဲစစ်ကောင်ကြီးကလူ30လောက်ချလိုက်တယ်ပေါ့နေပြီးချပြီးမှမြေပြန့်ကျမှာစစ်ကောင်ကြီးကနေပြီးတော့အာတောက်ချောက်ကိုဘက်ကြီးပေါ့အဲတောက်ချောက်ပဲတောက်ချောက်ပဲဒီကောင်တောက်ချောက်ပဲလူ30လောက်ချပြီးပြစ်ခဲ့တယ်အဲအိမ်ကိုလည်းမင်းနဲ့ရှို့တယ်ဆိုတာအိမ်ကိုလည်းမင်းနဲ့ရှို့ရှို့ပြီးတော့အကုန်လုံးဖျက်ဆီးထားတယ်ပေါ့နော်အဲပြစ်ခဲ့တဲ့ခါကျတော့ဘယ်လိုပြစ်ခဲ့လဲဆိုတော့ဒီ30ကနေပြီးတော့ငုံလှရဲ့မုံလာမုံလာသက္ကံမုံလာမုံလာမှာရှိတဲ့ဟောသက္ကံငယ်လေးတွေပေါ့သက္ကံငယ်လေးတို့ပြလိုက်ပြီးပြစ်ခတ်တာပြစ်ခတ်တာပေါ့နော်အဲလိုက်ပြီးတော့အကုန်လုံးတော့ပြစ်ခတ်တယ်မိနဲ့လည်းရှိုးတယ်နောက်ကျတော့ဟောပေါ့ငယ်ငယ်ငယုံကြီးရတယ်ငယုံကြီးကရှားတော်တို့စလုံးရွာတို့အဲ့ရွာတွေကိုပတ်ပတ်လည်လိုက်ပြီးတော့
စစ်ကောင်စီကပြစ်ခတ်မိရှိုးတာကြောင့်ကျင်းစုရွာကနေအိမ်ရှစ်လုံးလောက်မိလောင်ခဲ့တယ်လို့လည်းသိရပါတယ်အခုလေးချောင်းကနေပြစ်ခတ်ခံရတဲ့ပင်စိမ်ကျင်စုမုံလငယုံကြီးကလုံဆတဲ့ခြေပါတွေဟာရေဦးမြို့နယ်ခင်ဦးမြို့နင်းနမိတ်ချင်းထိဆက်တဲ့နေရာကခြေပါတွေဖြစ်ပါတယ်။လေးချောင်းကနေပြစ်ခတ်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။ချင်းနှင်းမြစ်ထဲမှာလည်းရိတ်ခါလက်နက်တွေတင်ဆောင်လာတဲ့စစ်ကောင်စီစစ်လေတွေဟာမုံရွာမြို့ကနေထွက်ခွာလာပြီးမြစ်အတိုင်းအထက်ကိုဆန့်တက်လာတဲ့အတွက်ချင်းတွင်းမြစ်ကမ်းတစ်လျှောက်ခြေရွာအများပြားကဒေသခံတွေထွက်ပြေးတင်းရှောင်နေကြရပါတယ်။ချင်းတွင်းမြစ်ထဲသွာလာနေတဲ့စစ်တပ်တွေဟာမကြာခဏရွာတွေဘက်ကိုလာပြီးနေအိမ်တွေကိုမီးရှို့နေတာကြောင့်ဒေသခံတွေထွက်ပြေးနေကြတာဖြစ်ပါတယ်။ဆန်တက်လာတဲ့မြေရိုးအတွင်းအနီးအနားခြေရွာတွေကိုဆက်လီဘော်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒေသခံကာကွယ်ရေးတပ်တွေကလည်းစစ်တပ်ဆက်လီတွေကိုမကြာခဏတိုက်ခိုက်လေရှိပါတယ်ရှင်။